အီရန်သမ္မတအီဘရာဟင်ရိုင်စီနိုင်ငံသားရေးဝန်ကြီးဟူစင်အမီရပ်ဒိုလာဟီယန်တို့အပါအဝင်အစိုးရအရာရှိတွေဟာရှင်ပြတ်ကျပြီးကွယ်လွန်သွားတဲ့အတွက်ပါကစ္စတန်နိုင်ငံမှာ၁ရက်ကြာဝမ်းနည်းချေကွဲခြင်းအထိမ်းအမှတ်တက်မှတ်လိုက်ပြီးလက်ဘနိုနိုင်ငံကလည်း၃ရက်ကြာဝမ်းနည်းခြင်းနေ့အဖြစ်တက်မှတ်လိုက်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းအဇာဘိုင်ဂျန်ပြည်နယ်မှာဆက်ဖွင့်ပွဲတက်ရောက်ပြီးအပြန်ရာသီဥတုဆိုးရတဲ့ဒဏ်ကြောင့်သမရရိုင်းစီနဲ့အစိုးရအရာရှိတွေလိုက်ပါလာတဲ့ရဟယင်ပြတ်ကျခဲ့တာပါရုရှားသမရဗလာဒီမီယာပူတင်ကလည်းသမရရိုင်းစီဟာထုချွန်တဲ့နိုင်ငံရေးသမားတဦးဖြစ်တယ်လို့ပြောပါတယ်တရုတ်သမရရှီကျင်းဖင်ကတော့သမရရိုင်းစီတည်ဆုံမှုဟာဝန်내စရာဖြစ်ရဖြစ်ကြောင်းနဲ့တရုတ်နိုင်ငံအတွက်မိတ်ဆွေကောင်းတဦးဆုံရှုံသွားခြင်းဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကတစ်ဆင့်ပြောကြားခဲ့ပါတယ်စီးရီးယားတူရကီနဲ့အီဂျစ်နိုင်ငံတို့ကသမရတွေအီရတ်ဝန်ကြီးချုပ် UAE အာရဗ်စဘောမြန်မာနိုင်ငံအကြီးအကဲတို့ကလည်းသမရရာအီစီတည်ဆုံမှုအပေါ်ဝန်내ကြေကွဲကြောင်းအသီးသီးပြောကြားခဲ့ကြပါတယ်မလေးရှားဝန်ကြီးချုပ်အီဘရာဟင်အန်ဝါကတော့သမရရာအီစီဟာအီရန်ပြည်သူလူထုကောင်းစားရေးအတွက်ဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ပြောပါတယ် EU ဥရောပသမဂ္ဂအကြီးအကဲ Charles Michael ကလည်းသမရရိုင်းစီကွယ်လွန်ခြင်းအတွက်ဝန်ထမ်းကြောင်းပြောကြားခဲ့ပါတယ်ပြည်ပရောက်အီရန်အတိုက်ခံအင်အားစုတွေကတော့သမရရိုင်းစီကွယ်လွန်ခြင်းဟာအီရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်တွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောကြားပါတယ်ခင်ဗျာ